ကိုဗစ် -19 ကပ်ရောဂါထိန်းချုပ်နိုင်မှုနိုင်ငံကိုအရေးပေါ်အခြေအနေကြေညာလိုက်ရပြီဖြစ်တဲ့မလေးရှားနိုင်ငံထဲမှာတော့မလေးရှားအစိုးရကချမှတ်ထားတဲ့ကပ်ဘေးစည်းမျဉ်းစည်းကမ်းတွေကိုမလေးရှားရောက်မြန်မာအလုပ်သမားတွေအထူးသတိထားလိုက်နာကြပါလို့အလုပ်သမားရေးဆောင်ရွက်သူတွေကသတိပေးတိုက်တွန်းလိုက်တဲ့အကြောင်းကျွန်မစုမုံကစူးစီးတင်ပြပေးချင်ပါတယ်မလေးရှားနိုင်ငံထဲမှာကိုဗစ် -19 တကြောပြန်ကူးစက်မှုတွေပိုတိုးလာပြီးအခြေအနေကအတော်လေးကိုစိုးရိမ်စရာဖြစ်လာလို့မလေးရှားနိုင်ငံတစ်ခုလုံးကိုမလေးရှားဘုရင်ကနေဇန်နဝါရီလ12ရက်နေ့အင်္ဂါနေ့ကနိုင်ငံကိုအရေးပေါ်အခြေအနေကြေညာလိုက်တာဖြစ်ပါတယ်။မလေးရှားနိုင်ငံဝန်ကြီးချုပ်ကလည်းရုပ်မြင့်တန်းကြားကနေနိုင်ငံကိုအရေးပေါ်ကြေညာချက်ထုတ်ပြန်ကြောင်းအသိပေးပါတယ်။လက်တလုံးမှာတော့မလေးရှားနိုင်ငံရဲ့မြို့တော်ကွာလာလမ်ပူနဲ့အနီးဝန်းကျင်ကမြို့တွေကိုသတင်းနှစ်ပတ်ကြာလော့ခ်ဒေါင်းချအသွာလာတွေကန့်သက်ထားသလိုပြည်နယ်အကူအသင်းတွေကိုလည်းအထူးစောင့်ကြည့်နေပါတယ်။ခုလိုကိုဗစ် -19 ကာကွယ်ထိန်းချုပ်နိုင်ရေးမလေးရှားနိုင်ငံအတွင်းမှာအရေးပေါ်အခြေအနေကြေညာလိုက်တဲ့အပေါ်မှာမလေးရှားရောက်မြန်မာအလုပ်သမားတွေအသွာလာဆင်ကျင်ပြီးစီကံနေလိုက်နာကြပါလို့အလုပ်သမားရေးဆောင်ရွက်နေသူတွေကတိုက်တွန်းပါတယ်။မလေးရှားရောက်မြန်မာတွေအလုပ်သမားတွေရဲ့အရေးမြန်မာတန်ယုံနဲ့အတူကူညီဆောင်ရွက်ပေးနေတဲ့ကိုတီဟာမမောင်ကအရေးပေါ်အခြေအနေပေါ်အခုလိုသတိပေးပါတယ်
။မလေးရှားမှာရှိတဲ့ဒီ CPC ကတော့သူတို့သတ်မှတ်ထားတဲ့အတိုင်းပဲပေါ့နော်။ဟိုကျွန်တော်တို့မလိုအပ်ဖက်နဲ့အပြင်မထွက်စေချင်ဘူးပေါ့။နောက်ပြီးဒီပြည်ငယ်6ခုကိုဟိုဒီအရေးပေါ်အမိန်တော့လောလောဆယ်ချထားတယ်။အဓိကတော့ဒီပိုးအများဆုံးကူးစက်တဲ့နေရာတွေပေါ့။ဟိုချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုတော့မဖြစ်မနေလိုက်နာဖို့သူတို့သတိပေးတယ်။သူဖောက်ပြက်တယ်ဆိုလို့ရှိရင်တို့ ring gate ပေါ့တထောင်ဒဏ်ရိုက်မယ်ဆိုတဲ့ဟာလေဒါပြီးခဲ့တဲ့တစ်ခေါက်ကသူတို့ချမှတ်ထားတဲ့စည်းကမ်းတွေအတိုင်းပဲပေါ့။နောက် LAN တွေမှာလည်းသူတို့ရဲတွေဟိုအဖွဲ့ပေါင်းလို့ပေါ့နော်ဒီကျမ်းမာရေးအဖွဲ့တွေသူတို့ LAN မှာဟို block တွေကြီးချမယ်ပေါ့နော်အဲ့လိုမျိုးချတဲ့နေရာမျိုးတွေဟိုကိုကဟိုတရားမဝင်ဘူးဆိုလို့ရှိရင်အဲ့လိုနေရာမျိုးတွေရှောင်တင့်နေပေါ့နော်မသွားတင့်ဘူးပေါ့အကောင်းဆုံးကတော့ကိုမြန်မာနိုင်ငံသားအချင်းချင်းတယောက်နဲ့တယောက်အပြန်အလှန်ဖေးမကူညီပေးဖို့ဒီကာလအတွင်းမှာပေါ့နောက်တယောက်နဲ့တယောက်ဟိုအဆက်အသွယ်လေးတွေလုပ်ပြီးတော့လေဟိုစီစီလုံးလုံးနဲ့နေကြဖို့အဲ့ဒါလေးတွေလည်းကျွန်တော်မှာကျင်တယ်ခင်ဗျာ
နိုင်ငံမှာရေးပေါ်အခြေအနေကြေညာလိုက်ပေမဲ့လို့မလေးရှားနိုင်ငံကနေမြန်မာနိုင်ငံကိုပြန်ပြီးတော့ပို့ဆောင်ပေးနေတဲ့အစီအစဉ်တွေကိုတော့တက်ရောက်မှုမရှိသေးပဲတန်ယုံကနေစနစ်တကျဆောင်ရွက်ပေးနေပါတယ်လို့ကိုတီဟာမောင်မောင်ကပြောပါတယ်
ပြန်ပို့တဲ့အားတွေကတော့ပုံမှန်ဟိုရိုးလုံးစင်တိုင်းသွားတော့သွားလာနေမှာပဲပေါ့နော်ဒါပေမဲ့သူတို့ရဲ့ဒီသတ်မှတ်ထားတဲ့စီကံဥပဒေတွေနဲ့တော့အညီသွားမှာပေါ့နော်ဥမာကားစီးတဲ့ခါကြောင့်ပြင်ကျွန်တော်တို့ကားပေါ်မှာဟိုဒါလူနှစ်ဦးတည်းပိုစီးလို့မရတဲ့ဟာမျိုးတို့ဟိုလေစိတ်သွားမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ဒီကယ်ဆယ်ရေးနေနဲ့ပြန်မဲ့သူတွေကလေစိတ်သွားတဲ့အခါမှာသူကလေရင်လက်မှတ်လေးတွေလည်းတေချာ print ထုတ်ပြီးတော့ယူသွားစီခြင်းတာပေါ့နော်။ဘာလို့ဆိုတော့လမ်းမှာစစ်တာဆေးတာတွေကလည်းအခုရှိနေဦးမှာပဲစစ်တာဆေးတဲ့ခါကြောင့်လို့ရှိရင်ကိုဒီနေ့လေရင်နဲ့ပြန်မမှုလို့အတွက်လေရင်ဝင်သွားပါလေဆိုတော့အထောက်အထားမျိုးလေးတွေကိုပြနိုင်လို့ရှိရင်ဒါဟိုသူတို့စစ်တာဆေးတဲ့ခါကြောင့်လို့ရှိရင်စကားတွေအများကြီးမပြောအောင်ဘူးပေါ့။ဘာလို့ကယ်ဆယ်ရေးနေရတလားမှာအခုလောလောဆယ်အနေအထားပေါ့နော်။လေးကောက်ရှိတဲ့ခါကျတော့အခောက်တိုင်းလည်းကျွန်တော်ကပြန်ပို့နေရဆိုတော့ဒါကတော့ပုံမှန်သွားတဲ့အတိုင်းသွားနေမှာပေါ့နော်။အရေးအကြောင်းတွေရှိလို့သူသွားကျင်လာကျင်နေဆိုလို့ရှိရင်တော့ခုနပြောတဲ့စီမင်းစည်းကမ်းနေနဲ့တော့လိုက်နာစေကျင်တာပေါ့နော်။မလိုအပ်ဖက်နဲ့တော့မထွက်တာတော့အကောင်းဆုံးပေါ့။
မလေးရှားရောက်မြန်မာတွေအနေနဲ့ကိုဗစ် -19 ကာကွယ်ရေးဆိုင်ရာစီမင်းစည်းကမ်းတွေကိုလိုက်နာကြဖို့သတင်းတွေကိုမျက်ခြေမပြတ်နားဆွင့်ကြပါလို့ကွာလာလမ်ပူမြို့တော်ကမြန်မာလူသမားတွေအတွက်အလုပ်ကိုင်ကူညီရှာဖွေပေးနေတဲ့အေဂျင်စီကကိုဟန်မွန်အောင်ကအကြံပေးပါတယ်
ဒီအမိတ်တွေကကြတော့ဒီနိုင်ငံသူ့နိုင်ငံသားတွေတောင်မှအမိတ်တိုင်းလိုက်နာမှာဆိုတော့ကျွန်တော်တို့ foreigner တွေအတွက်ဆိုတော့ပို့ပြီးတော့လိုက်နာတင်တယ်အခုမလေးရှားမှာ passport permit ပြန်ပြီးတော့နေတဲ့လူထက်လုံးဝ overstay လုံးoverstay ပေါ့နော်ဘာမှမရှိနေဘူးအများကြီးဖြစ်ကြတော့ကြောင့်မလို့ကျွန်တော်တို့မြန်မာနိုင်ငံသားတွေကိုသူ့နိုင်ငံချတာတဲ့အမိတ်တိုင်းပဲလိုက်နာပေးကြပါပြီးတော့နှစ်ပတ်ပဲအပြင်မထွက်ဘူးဆိုတော့ကိုယ်အိမ်ထဲမှာပဲလုံးလုံးညံ့ညံ့နေကြပါသူ့နိုင်ငံဆောင်ရွက်တဲ့အမိတ်တိုင်းပဲလိုက်နာပေးကြပါဘာမှအရင်ကြောက်ရွံ့နေလို့မလို့ပါဘူးတော့
အမေရိကန်ပြည်ထောင်စုအခြေစိုက် John Hopkins ဆေးသက္ကသိုလ် Corona Virus ဆောင်ကြည့်ရေးစင်တာရဲ့အင်္ဂါနေ့နောက်ဆုံးထုတ်ပြန်တဲ့စာရင်းအရမလေးရှားတနိုင်ငံလုံးအတိုင်းအတာနဲ့ COVID-19 ကူးစက်သူပေါင်းက34,000ကျော်ရှိသွားပြီဖြစ်ပြီး COVID ကြောင့်သေဆုံးသူက959ဦးထိရှိနေပြီဖြစ်ပါတယ်ရှင်ကျွန်မစုမမ